မနေ့တုန်းကဂျွာသား10ယောက်လောက်မီးရှို့ပြီးတော့တပ်ဖြတ်ခံထားရတဲ့ဆလင်းကြီးမြို့နယ်ဒုံတော်ကျေးရွာမှာဒီကနေ့မှာတော့အသက်62နှစ်အရွယ်ဒေါ်ဝင်းရဲ့ရုပ်အလောင်းထပ်ပြီးတော့တွေ့ရှိလို့တေဆုံးသူစုစုပေါင်း11လောင်းရှိသွားပြီလို့ဒုံတော်ပရဟိတအဖွဲ့နဲ့ရွာခံတွေက VOA မြန်မာပိုင်းကိုပြောပါတယ်စစ်ကောင်စီဘက်ကတော့မြေပြင်စုံစမ်းချက်အရဒီလိုဖြစ်စဉ်ဖြစ်ပွားမှုမရှိဘူးဆိုပြီးညင်းဆိုပါတယ်ဒီအကြောင်းစုံစမ်းမေးမြန်းပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းမတ်မြတ်သတင်းအောင်ပြောပြပေးပါရှင်
ဒီဇင်ဘာ9ရက်နေ့ပိုင်းဒုံတော်ကြီးရွာဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်ဝင်လာတဲ့နောက်ရွာသား10ဦးမိရှုတပ်ဖြတ်ခံလိုက်ရပြီးတော့ဒီကနေ့ကွန်းကျန်ထဲမှာအသက်62နှစ်အရွယ်ဒေါ်ဝင်းကြီးရဲ့ရုပ်အလောင်းကိုထပ်ပြီးတော့တွေ့လို့တေဆုံးသူစုစုပေါင်း11ယောက်ရှိပြီလို့ဒုံတော်ပရဟိတအဖွဲ့က VOA ကိုပြောပါတယ်တေဆုံးသူဒေါ်ဝင်းကြီးဟာစိတ်ဝေဒနာခံစားနေရသူဖြစ်ပြီးအလောင်းကိုတော့သူနေထိုင်တဲ့ကွန်းကျန်ထဲကတိတ်အိမ်ပြီးမှတွေ့ရတယ်လို့ဆိုပါတယ်
အလောင်းတော့တလောင်းထပ်ပြီးတယ်မြေသမီးပေါ့ဗျာမြေသမီးကိုအသက်60တနည်းစိတ်မနှံ့ပေါ့ဗျာနေရင်နားအောင်ပါနေပြည့်ပြည့်သွားတယ်ပေါ့လို့ဟိုဘက်ကြီးကပေါက်ထွက်သွားတိုင်းကြီးရဲ့ပုံစံမျိုးပြစ်တက်သွားတာအဲ့မှာအဲ့ဒီကမှနေတော့ဗောဒီနေ့ကျွန်တော်တွေ့ရတဲ့အတိုင်းသားတော့ဒီနေ့တတ်တူရဲ့လောင်းဆိုတော့7လောင်းတည်ပြီပေါ့ဗျာဥစိုးဆိုတဲ့လူကကျွန်တော်ကနောက်တော့မသိဘူးကသူကဟိုတပြင်းရွာရောက်နေလို့ရောက်သွားတယ်ကျွန်တော်တီးတယ်မှတ်နေတယ်သူဝင်ပြစ်သွားတယ်မှတ်နေတယ်အခုကမင်းကတော့7ယောက်ကို10ယောက်ကအမှန်ပဲ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့သူတို့စုံစမ်းချက်အရာဒီဖြစ်စဉ်မရှိဘူးလို့ညင်းဆိုထားပြီးတော့အသေးစိတ်သိရဖို့ထပ်မံစုံစမ်းနေတယ်လို့ဆိုပါတယ
်။အာလင်းကြီးမျိုးနဲ့တုံတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရေပြင်မှာလည်းစုံစမ်းပြီးပြီ။အဲ့ဒီမျိုးနဲ့အုတ်ချုပ်ရေခရိုင်အုတ်ဆွေမှာလည်းစုံစမ်းပြီးပြီ။အဲ့ဒီရွာမှာအဲ့လိုမျိုးဖြစ်စဉ်မျိုးဖြစ်ခဲ့တာမရှိဘူး။တက်ကလည်းအဲ့ဒီမှာကျွန်တော်တို့အဲ့ဒီနယ်ဒီဒေသမှာပေါ့နော်တုံတော့ကြီးရွာကိုဝင်ရောက်ခဲ့တာမရှိဘူးဆိုတာသိရတယ်။ဒီရင်တည်းကိုတော့ကျွန်တော်အသေးစိတ်စုံစမ်းနေတယ်။အဲဒီတို့ပူကြီးကိုဖိုင်နင်းမှာပါနေတဲ့ပေါ့နော်တောင်တန်းကြီးရဲ့အနေထားတို့တောင်ကြီးရဲ့အနေထားတော့လည်းအဲဒီဒေသမှာရှိတဲ့အနေထားမျိုးမဟုတ်ဘူးဖြစ်နေတယ
်။စစ်ကောင်စီတပ်တွေရွက်ပဲမဝင်ခင်မှာဒုံတော်ရွာနီးကမြောက်ရမားတရားမြောက်ခင်မှာမိုင်းဆွဲတိုက်ခိုက်ခံခဲ့ရတာရှိတယ်လို့ဒေသခံတူကပြောပါတယ်။အဲဒီနောက်မှာစစ်ကောင်စီတပ်တွေရွက်ဘက်ကိုဝင်ရောက်ပစ်ခတ်တာလို့ပြောပါတယ
်။ကျွန်တော်တို့ရှိကိုတူရဲ့ယူနီဖောင်းကိုခဏခဏချိန်နေ။ဒီနေ့ကိုအရွက်ဝတ်နဲ့ပြောမယ်တပ်ပြနေရကြတော့လေยูนิฟอร์มน่ะเปลี่ยนขึ้นตัวเราတို့ကျွန်တော်အမြင့်တနေရနဲ့ကြည်နေလို့ပြောတယ်သူတို့ယူနီဖောင်းရှင်းတာကိုမြင်နေရတာတကားမရောက်ခင်ဟိုသူတို့မိုင်းဆွဲခံရတယ်ဗောဗျာမိုင်းဆွဲခံရတော့ကျွန်တော်တို့ဒီဘက်ကျွန်တော်တွေ့တဲ့ပြည်သူကိုတတ်သွားတယ်ဗောမျိုးဗျာဖြစ်တင်ရတော့နေကြပါလေသုံးတယ်ဆိုတာလည်းနေကြပါလေအဲ့ဒါတော့တကယ်မဟုတ်ပါဘူးတကယ်အဆက်မှန်ပါသူတို့ကိုယ်တိုင်ကိုယ်ကဒီမှာအဲ့ဒီကျွန်တော်တို့ဒီဘာလေးရဲ့အကျော်မှာလမ်းမှာစီတိုင်ပြီးတော့စီတိုင်ဝင်ပြောတော့တာမင်းတို့ဘက်ကအယောက်20ငါတို့တတ်ခဲ့ပြီဆိုတဲ့ပုံစံမျိုးကိုဝင်ပြောတော့ပြီကြာချင်းချောက်တော့ဗောဗျာ
တေဆုံးသွားတဲ့သူတွေဟာဒေသခံကာကွယ် PDF အဖွဲ့ဝင်တွေမဟုတ်ပဲသူတို့ဟာရွာပြင်မှာတဲထိုးနေထိုင်ပြီးတော့တာမန်လက်လုပ်လက်စားတွေလို့မိသားစုဝင်တွေရာခံတွေကအခိုင်အမာပြောဆိုပါတယ်တေဆုံးသူကိုတင့်နိုင်ရဲ့အမျိုးသမီးဖြစ်သူကတော့စပားရည်နေရင်တန်လန်းနဲ့ဝင်ရောက်ပစ်ခတ်ပြီးတော့ရရဆက်ဆက်တတ်သွားတာလို့ပြောပါတယ
်ကျမအမျိုးသားနဲ့မင်းကိုတင့်နိုင်ပါကျမမှာသုံးနှစ်ခွဲသားလေးကျမလေးပဲကျမတို့ကလက်လုပ်လက်စားတွေပါမပြေပါဘူးတိုင်းမသူတို့ရရဆက်ဆက်နဲ့လေရလုပ်ငန်းတွေအစပိုင်းတွားရင်းလည်းနဲ့ဒီလိုရရဆက်ဆက်လုပ်သွားကြပါလေကျို့တော့ပြီးတော့ဘယ်လိုလုပ်ရမလဲမတည်လည်းလို့မတည်အကုန်လုံးအထက်လိုက်ထုံလိုက်ပြီးကျမနေခဲ့တော့
တေဆုံးသူကိုဝင်းကော်ရဲ့အမဖြစ်သူကလည်းစစ်ကောင်စီတပ်တွေကမီးရှို့တပ်ဖြတ်သွားကြောင်းမျက်မြင်တွေ့သူတွေကပြန်ပြောပြတယ်လို့ပြောပါတယ
်ဟိုဟာမောင်းနေဖြစ်နေတာဆင်မောင်းနေအကိုတွေဖြစ်နေတော့ကြတော့အဲ့မှာမီးရှို့မှာအဲ့နံမှာကိုညံနေမှာရှိတဲ့အလौဒမားလေးတွေကမတည်ရတော့ကြဝင့်နေကြတာသူတို့ခမရတော့ပြေးလောတာတော့ပြေးရင်လောရင်မိသွားတာတဲ့သူတို့ခမရကိုညံနေပုံနေတဲ့လူတွေကတော့လွတ်တာပေါ့အဲ့ရင်သူကတော့ကြည့်တော့ကျမတော့ကြည့်တော့အဖေလည်းမဟုတ်ဘူးဦးလေးလည်းမဟုတ်ဘူးဟိုနားမှာလူပြောက်ကပြောတာပေါ့မီးရှို့သွားတာအပေါင်းလိုက်အစစ်လိုက်ကလေးပြစ်မတော်မသိဘူးလို့ပြောတော့တော့ကြည့်တော့အဲ့ထဲမှာမောင်းနေသားနေတာမောင်းနေကိုယ်တွေပြစ်နေတာမီးရှို့သွားတာအဲ့အကြမ်းဖက်စစ်ကောင်စီကမတရားတက်ပြပြီးတော့မနေမပြင်းနေလို့ပြီးရှို့သွားတာလို့အဲ့အမီတဝိုက်ကအကျိုးတွေရောတုတ်တာအမီတဝိုက်ကလူတွေကမြင်တဲ့လူတွေကဝန်ရမအောင်ဒီကိုညံ့နေရတယ်မြင်တဲ့သူတွေပြောပါတယ်
စစ်ကောင်စီတပ်တွေကလက်နက်ကြီးလက်နက်ငယ်နဲ့ဒရဇက်ပစ်ခတ်လို့ဒေသခံတွေအသက်လူပြီးတော့ထွက်ပြေးခဲ့ရတယ်လို့ကိုရိုင်းကြုံခဲ့ရသူတွေကပြောပါရယ်လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေရဲ့ရန်ကုန်ကျောက်လို့ဒုံတော်ကြီးရွာ၊ကုန်းတော်ကြီးရွာ၊ကံကုန်းကြီးရွာ၊ကြီးစာကြကြီးရွာ၊ဘိန်ရွယ်ချောင်းကြီးရွာနဲ့ရွာသားကြီးရွာတို့ကဒေသခံတပေါင်းလောက်အိုးအိမ်စွန့်ခွာပေးလူရကိုထွက်ပြေးနေကြရတယ်လို့သိရပါရဲ့ရှင်